အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာမကြခင်မှာပဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးရှာမန်ဟာမြန်မာနိုင်ငံနဲ့အတူဗီယက်နမ်နဲ့မလေးရှားနိုင်ငံတွေကိုမတ်လ2ရက်နေ့ကနေ10ရက်နေ့ထိတွားရောက်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကတောက်ချန်နေ့ကကြေညာချက်ထုတ်ပြန်တာပါ။သူ့ရဲ့အာရှခီးစဉ်အတွင်းအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့အတူအရက်ဖက်လူမှုလူဖွဲ့စည်းတီးတီးကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်စဉ်အတွင်းမြန်မာအမေရိကန်နိုင်ငံအရေးကိစ္စတွေအပြင်ဒေတာရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးရှာမန်ဟာအရင်ကသမ္မတဟောင်းကလင်တန်ရဲ့အထူးအကြံပေးဖြစ်နေရောမြောက်ကိုရီးယားဆိုင်ရာမူဝါဒညှိနှိုင်းရေးမှူးတာဝန်ကိုပါထမ်းဆောင်ခဲ့သူတူဖြစ်ပြီးဥပဒေရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတာဝန်ကိုလည်းထမ်းဆောင်မှုသူဖြစ်ပါတယ်။ဒါအပြင်သူဟာကာကွယ်ရေးဝန်ကြီးဌာနရဲ့ကာကွယ်ရေးမူဝါဒဆိုင်ရာအကြံပေးဘုတ်အဖွဲ့ဝင်တူဖြစ်တယ်လို့ Oxfam စင်ရဲမွေးတင်မှုနဲ့မတရားမှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့ကြီးရဲ့ Oxfam America ညွှန်ကြားမှုများဘုတ်အဖွဲ့ဝင်အကြီးအကဲတူဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။